အိန္ဒိယနိုင်ငံရှိဘန်ကောက်ကတာမြို့မှာအင်ဒူဇင်းအဝါရီဖွဲ့တွေဖြစ်ကြတဲ့ဘာဂျရန်ဒါနဲ့ဗီရှဝါဟိန္ဒူပါရီရှက်အဖွဲ့တွေပေါင်းပြီးတရားမဝင်ရိုဟင်ဂျာမွတ်စလင်တွေကိုအိန္ဒိယနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ဖို့အစမ်းအသပ်တောင်းဆိုကြပါတယ်။လွန်ခဲ့တဲ့စနေနေ့တွင်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်၄000နီးပါးကိုအိန္ဒိယပြည်တွင်းလူမျိုးရေးတွေချင်းချောက်မှုတစ်ခုဖြစ်နေကြတာပါ။အဲ့ဒီအထက်ကတပေါင်းခွဲလောက်ဟာဒုက္ခတွေဖြစ်အတိမတ်ပြေထောက်ထားရရှိတယ်လို့ကုလသမဂ္ဂကပြောပေမဲ့အိန္ဒိယကတော့အားလုံးကိုပြန်ပို့ကြပါတယ်။အိန္ဒိယကရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့ရေးအစိုးရရဲ့အစီအစဉ်ကိုနိုဝင်ဘာလ17ရက်နေ့အထိဆိုင်းငံ့ထားဖို့အိန္ဒိယတရားရုံးချုပ်ကအောက်တိုဘာလ17ရက်နေ့မှာဆုံးဖြတ်ချက်ချထားပါတယ်။ဒီတော်ရင်မှာပဲစနေနေ့မနေ့လင်ဟာကြီးအချိန်ကပင်လယ်ရေးဆိုင်ငံ့မှာရိုဟင်ဂျာမိသားစုတစုအိတ်ပျော်နေတဲ့နေရာကိုစစ်ကြောင်းတွေဖျက်နှင်းသွားတာကြောင့်ကလေးသုံးဦးနဲ့လူသေတူဦးသေဆုံးသွားပါတယ်။ဒါဟာဖြင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုဒုက္ခတွေဖြစ်ပြီးထွက်ပြေးသွားကြပြီးကြတဲ့ကဆိုရင်ဒိမ့်ဘက်နိုင်ငံအတွင်းဒုတိယအကြိမ်ရောက်ဖြစ်ရပါအခင်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်တောင်ပိုင်းဘာလူခါလီအရက်ကတောဖုံးနေတဲ့တောင်ကုန်းတွေမှာရိုဟင်ဂျာမွတ်စလင်တွေအတွက်နေရာတွေဆောက်ဖို့တစ်ပင်များပြားကိုခုတ်ပစ်ခဲ့ပါတယ်ဒါပေါ်လီနဲ့ဝါရီကိုတုံးပြီးတဲတွေဆောက်ထားတဲ့အချို့နေရာတွေဟာဆင်သွားလမ်းပေါ်မှာရောက်နေတာကြောင့်တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာပါဒီဖြစ်ရအတွင်းဆင်တွေနင်းသွားတဲ့တဲနဲ့အင်းသားတဲတွေကဒုက္ခတွေ၄ယောက်နဲ့တန်းရသွားပြီးကောက်ဆက်စကားကစတားစီယုံမှာတင်ထားပြီးတော့အချိန်မီစိုးရင်ရတယ်လို့ကောက်ဆက်စကားရဲတပ်ဖွဲ့တာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါတယ်